ေဖော်ဝါရီလ8ရက်တောက်ကြနေဥပုသ္စာဖြစ်တင်ငန်းစာဖြစ်ပါတယ်။3400တန်ရှင်းသူအကြောင်းမှာအမြင်မတူတဲ့ငင်းခုန်မှုတွေရှိပါတယ်။ဓာတ်ကြံအခန်းကြီး9ရဲ့ဖော်ပြတဲ့3400တန်ရှင်းသူဟာကဘာကြီးရဲ့နောက်ဆုံးကာလမှာအသက်ရှင်နေထိုင်တဲ့ဖျားသခင်လူမျိုးတွေကိုယဉ်ညွန်းပါတယ်။သူတို့တွေဟာဒုက္ခကာလကိုကြော်ဖြတ်နေခဲ့ရမယ့်သူတွေလို့ကျွန်တော်တို့သိရှိထားပါတယ်။သို့တော့ဘေးဒဏ်ကြီးခုနှစ်ပါးကြောက်တဲ့အချိန်မှာတော့သူတို့ဟာကွယ်ကားတော်မူခြင်းခံကြရမယ့်သူတွေဖြစ်ပါတယ်။သူတို့တွေရဲ့တစ္ဆာရှိမှုကိုဆန်းသက်တဲ့နေရာမှာခက်ဆက်ဆက်ဆန်းသက်ခြင်းခံရတဲ့သူတွေနဲ့မတူဘဲပိုပြီးတော့ပြင်းထန်မှာဖြစ်ပါတယ်။အဲ့ဒီ3400တန်ရှင်းသူတွေအထဲမှာဘယ်သူတွေပါဝင်ကြမယ်ဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ဖျားသခင်ကိုယ်တိုင်လျှို့ဝှက်ထားပါတယ်။ကဲတင်ချင်းခံရတဲ့တန်ရှင်းသူတွေမှာပါဝင်မဲ့သူတွေအတွက်အနာဂတ်ရင်ဆိုင်ရမယ့်အကြောင်းအရာတွေကိုသာဖော်ပြထားပါတယ်။အဲ့ဒီလျှို့ဝှက်နဲ့နည်းချင်းနဲ့ဆိုင်တဲ့သတိပေးခြင်းကိုဖျားသခင်ကနေကြိုတင်ဖော်ပြပေးထားပါတယ်။ဝိညာဉ်တော်စာပေဖြစ်တဲ့ EG White Selected Messages အတွဲတစ်စာမျက်နှာ184မှာဆိုလို့ရှိရင်အသင်းတော်အတွင်းမှာပုံတူပတ်စစိတ်ကူးတရကားတွေတုံးပြီးတော့ဟောပြောဆုံးမတုံ့တင်တဲ့သူတွေရှိလာပါလိမ့်မယ်။ဖျားသခင်ပေးထားတဲ့အစစ်ရှိရှိမြင့်မြတ်တဲ့အရာတွေကိုတန်ဖိုးထားပြီးတော့အသိစိတ်ရဲ့ယတနာဗန္နာတိုက်အတွင်းထားရှိဖို့အထူးလိုအပ်တယ်လို့ခရစ်တော်မိတော်မူခဲ့ပါတယ်။လူသားတွေဟာဒီလိုမှန်နဲ့ဟိုလိုမှန်နဲ့လို့စွဲကင်ပြောဆိုနေကြစင်မှာပဲမလိုအပ်တဲ့အကြောင်းအရာတွေကိုစူးစမ်းရှာဖွေနေကြပါတယ်။အဲ့ဒီကိစ္စအတွက်ဖျားရှင်ဟာပို့ဆောင်တော်မူခြင်းမပြုပါဘူး။ဖျားရှင်ရဲ့အကြံစီတော်ကတော့မိမိရဲ့လူတွေတမန်ကျမ်းစာမှာမပါရှိဘဲနဲ့စိတ်ကူးယူတဲ့အကြောင်းတွေကိုပြောဆိုတင်ဆက်ဖို့လုံးဝခွင့်မပြုပါဘူး။ဝိညာဉ်ရေးအတွက်အထောက်အကူမဖြစ်ဘဲနဲ့အငင်းပွားစေမဲ့မိကွန်းတွေကိုဖျားသခင်အလိုမရှိပါဘူး။ဥပမာ3400တန်ရှင်းသူတွေအဖွဲ့မှာဘယ်သူတွေကပါဝင်ပြီးတော့ဘယ်သူတွေမပါဝင်ဘူးစတဲ့မိကွန်းမျိုးဖြစ်ပါတယ်။ဖျားရှင်ရွေးချယ်ထားတဲ့သူတွေကတော့ဖျားရှင်ဖော်ပြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မိကွန်းမေးဖို့မလိုဘဲနဲ့အချိန်တိုအတွင်းမှာသိရှိသွားရပါလိမ့်မယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြခြင်းအဖြစ်တောက်ကြနေဥပု္ပ္ပစာပြေတင်ငန်းစာကဖော်ပြထားပါတယ်။ဥပု္ပ္ပစာပြေတင်ငန်းစာ6ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပု္ပ္ပစာပြေအစီအစဉ်တစ်ဆက်သူကျွန်တော်ဆက်ဆောင်ပါ။ကျန်တော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။